မကွေးတိုင်းစောမြို့နယ်ဘက်မှခိုလုံနေကြရတဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်တွေကစစ်ပြေးဒုက္ခသည်တွေဟာနေ့စဉ်လိုလိုစစ်တပ်ရဲ့ကုန်းချောင်းလေချောင်းဆေးလှုပ်ရှားမှုတွေကြောင့်နောက်ထပ်သူတို့အတွက်လုံခြုံမဲ့နေရာတွေစီကိုပြောင်းရွှေ့နေကြရပါတယ်ဒုက္ခသည်တွေအနေနဲ့လည်းအစားအသောက်နေထိုင်အခက်အခဲတွေနဲ့အကြီးအကျယ်ကြုံနေရပါတယ်ဒီသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
ချင်းပြည်နယ်ကံပက်လက်မြို့နယ်မှာဒေသခံချင်းကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲကြောင့်ဒေသခံရာကနန်းဟာအိမ်နီးချင်းမကွေးတိုင်းစောမြို့နယ်တီကုန်းချေးရွာဘက်မှထွက်ပြေးတိမ်းရှောင်နေကြတာနှစ်နှစ်နီးပါးရှိနေပါပြီ။စောမြို့နယ်နာကပေါက်တော့ချေးရွာ၊ကြောက်ဆွဲချေးရွာတို့ဝိုင်းအခုရပိုင်းမှာတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုတွေနေ့စဉ်လိုရှိနေတဲ့အပြင်ဝေဟင်ကနေစစ်လေရင်ပြန်တမ်းမှုတွေလည်းနေ့စဉ်လိုရှိနေတာကြောင့်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ဒါကြောင့်ဘေးကင်းနဲ့တောတောင်တွေဘက်ပြောင်းရွှေ့ဖို့ပြင်ဆင်နေတယ်လို့စစ်ဘေးဆောင်ဒုက္ခသည်တယောက်က VOA ကိုပြောပါတယ်
။ဆက်စစ်မှုအခြေအနေရှိတယ်လို့တော့ကြားရတယ်။နည်းနည်းလို့အမေဟာလေးတွေကပြင်ဆင်ထားတယ်အမီနာရီမှာဆိုလို့ရှိရင်တော့တက်ပွဲတွေအများကြီးနေတယ်အပေါ်နေတဲ့အစ်တမမအစအစ်ကြောင့်နေအစအပေါ်မှာရှိနေတယ်ဒီကအေးရလည်းလို့တော့မရှိဘူးပဲကိုအေးအေးချမ်းချမ်းနေရတယ်လို့တော့မရှိဘူးကျွန်တော်ကလည်းအဲ့လိုတီးပုံထွားဖို့ဒီပြင်ဆင်ရတာနဲ့အခင်ကကုန်နေတယ်အဲ့လိုတွေကတော့ကျင်းလေးတွေကိုယ်လုံးချုံအတွက်တူးရတယ်အဲ့လိုမျိုးတော့ထဲမှာတဲလေးတွေထိုးရတယ်အခုထိအောင်မဆွေဖြစ်သေးဘူး
စစ်ပြေးဒုက္ခတွေဟာနေထိုင်ဖို့မလုံခြုံသလိုစားရေးတောက်ရေးအခက်အခဲတွေလည်းရင်ဆိုင်နေကြရပါတယ်
။မင်းသားအဟာလိုက်ပြီးခါမှာအချက်ခုလေးအထယ်လေးအော်တာမှာရလို့ရှိလို့ရှိရောရကန်လေးချက်ခုလေးရပြီးခါမှာအထယ်လေးထုတ်ရောင်းရတဲ့နည်းနဲ့ပဲအနံ့ဖန်အောင်ဖြည့်ဆင်းရတာလည်းရှိတယ်။ဒါမှချင်းပြေးတာတော့မရှိဘူး။အဆင်မပြေတော့အောင်
တချို့မိသားစုတွေဆိုရင်စားရရိတ်ခပြက်လက်တဲ့အထိကြုံနေကြရတယ်လို့စစ်ပေးဆောင်ဒုက္ခတဲ့နောက်တစ်ယောက်ကလည်းပြောပြပါတယ်
။ဒီပါဝင်ခြင်းဆိုတာလည်းပုံမှန်လေးကြီးကပြန်ဝဲနေတဲ့အချိန်ကြတော့ကျွန်တော်တို့လည်းလုံးဝမလုံခြုံတဲ့အတိုင်းတိုင်းမှာတော့ရောက်နေတယ်။စားရရိတ်တော့ရတော့ကျွန်တော်တို့ဒီလိုပဲဟောပေါ့တချို့ကနေသားလေးလိုက်တယ်ခုတော့ဘယ်ဆိုတော့နေသားလည်းမရှိတော့ဘူးအခုကြတော့ကျွန်တော်လေးအခက်ခဲပိုင်းမှာတော့ရောက်နေတယ်တချို့မိသားစုဆိုရင်တော့လုံးဝစားရတော့ရတာပြန်လိုက်နေတဲ့အတိုင်းသာမှရှိတယ
်။လာနဲ့နှစ်နဲ့ချီစစ်ဘေးရှောင်နေကြရတဲ့ဒုက္ခတွေတွေအတွက်လှူဒန်းမဲ့သူလည်းမရှိတော့တာကြောင့်အချင်းချင်းအဆင်ပြေသလိုမျှဝေစားတော့နေကြရတယ်လို့ပြောကြပါတယ်။စစ်ကောင်စီဘက်ကတော့ချင်းပြည်နယ်ကံပက်လက်မြို့နယ်နဲ့မကွေးတိုင်းစောမြို့နယ်နှစ်ခုစလုံးကိုစစ်အုပ်ချုပ်ရေးကြေညာထားပါတယ်ရှင်။